Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2015ခုနှစ်မတ်လ13ရက်တောက်ကြနေညနေပဲ VOA season 2စတင်နေပါပြီ။လိုင်းဒိုမီတာ second 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလေရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ IS Eastern စစ်သွေးကြွတွေခြေကုပ်ယူထားတဲ့ Tikrit မြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့ IRET တပ်ဖွဲ့ဝင်တွေဆက်လက်ထိုးစစ်ဆင်နေပါတယ်။လေဗနန်မြို့မှာပညာရေးဥပဒေပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြရင်းဖမ်းဆီးခံရသူတချို့ဒီနေ့ထပ်မံလွတ်မြောက်လာပေမဲ့နောက်ထပ်အဖမ်းဆီးတွေလည်းရှိနေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထက်နဲ့တူကြီးညာပေးမှာပါ။
အခုညနေခင်းသတင်းဆောင်မတွေထဲမှာတော့ဒီလက်ဗရန်မြို့မှာအကြမ်းဖက်ဖြုတ်ခွဲပြီးထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေပြန်လွတ်လာတဲ့အခါမှာသူတို့တွေကဘာတွေပြောပြကြပါသလဲ။
ကျွန်တော်တယောက်တည်းအနေနဲ့ဆိုရင်ဆိုရင်ဒီလိုဒီ uniform ဝတ်ပေးရလို့ယူဆရပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုကျွန်တော်အသာတိုးနေတော့လူကြီးရှေ့ပိုင်းမှာဒါပေမဲ့ကျွန်တော်တို့အဲ့လိုပြဿနာဖြစ်ပြီးတော့ဝင်ရိုက်တဲ့အခါမှာကျတော့လူငယ်ပိုင်းနေပဲများတယ
်။ပြန်လဲလွတ်မြောက်လာတဲ့ကျောင်းသားကိုကောင်းစော်ဟင်းရဲ့ပြောပြချက်နဲ့အတူအခုလိုလွတ်ပေးတဲ့သူရှိပေမဲ့တစ်ဖက်မှာတော့ပင်မတပိတ်စစ်ကြောင်းရဲ့ခေါင်းဆောင်ပိုင်းတွေဖြစ်တဲ့ဘက်ကတာများဖွဲ့ချုပ်ကဥဆောင်လှုပ်ရှားသူတွေကိုလိုက်လံရှာဖွေဖမ်းဆီးမှုတွေရှိနေကြသေးတာပါ။တခါငင်းချမ်းရေးဆွေးနွေးဖို့အစည်းအဝေးတက်မဲ့ကချင်လက်နက်ကိုင်ဖွဲ့သွားမဲ့ခီလန်ကျောင်းကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကခွင့်ပြုလိုက်ပေမဲ့သူတို့နေပြည်တော်ရောက်တဲ့အခါမှာအစိုးရနဲ့တပ်ဖက်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ပြမဖြစ်မသေးကြသေးတဲ့အခြေအနေရွှေရကုန်းစီရီရဲ့ကြန့်ခိုင်မှုပြန်လည်စစ်ဆေးနေတဲ့အချိန်မှာအနာကပ်ပြီးစောက်လုံးမဲ့တပ်ပိုင်းမြေတွေပေါ်မှာစောက်မဲ့ဒဂုံစစ်တီးစီမံကိန်းကိုခေတ္တရပ်နာထားမဲ့အခြေအနေစတဲ့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
ဒီနေ့ငယ်မှာ IS Islam စစ်သွေးကြွတွေခြေကုပ်ယူထားတဲ့ Tikrit မြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့ IRET တပ်ဖွဲ့တွေဒီကနေ့မှလည်းဆက်လက်ထိုးစစ်ဆင်နေပါတယ်။စစ်သွေးကြွတွေကတော့အဝိုင်းခံနေရပြီးထိန်းချုပ်ထားတဲ့နယ်မြေတွေလည်းလက်လွတ်ဆုံးရှုံးနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ IRET ကောင်းဆောင်အောင်ဆာရန်ဟူစင်ရဲ့ဇာတိမျိုးလက်ဖြစ်မဟာဗျူဟာရအချက်ချလက်ချတဲ့ Tikrit မြို့ကိုမကြာခင်ပြန်သိမ်းနိုင်မယ်လို့ယုံကြည်ကြောင်းလည်း IRET ဆွေးရတာဝန်ရှိသူတွေကယုံကြည်နေကြတာပါ။ IRET စစ်တပ်နဲ့ IRET နိုင်ငံကကြိုးရောနောက်ခံပေးထားတဲ့ပြည်သူစစ်ပူးပေါင်းတပ်ဖွဲ့ဝင်3000လောက်ကမြို့ကိုဝိုင်းထားပြီးမြို့ရင်းကနယ်မြေတော်တော်များကိုလည်းတင်ထားနိုင်မယ်ပဲဘယ်တိုင်းတားတီထိန်းချုပ်နိုင်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်မျက်နှာပေါင်းစုံကနေတရင်နှစ်ပတ်ကြာတိုက်နေတဲ့ထိုးစစ်မှာအဲဆစ်ဆွေးကြွရရဲ့လက်ပြောင်တနံတမားတွေမိုင်းပုံးနေတဲ့ထောင်ချောက်ဆင်တက်ခိုင်မှုတွေကြောင့်ရှစ်သိမ့်မတက်နိုင်ပဲဖြစ်နေကြပါတယ်အီရက်ကဝဲဝင်ကြီးခါလက်အယ်အိုဘတီကတော့စစ်စင်ရေးရာအရေးကြီးတဲ့အဆင့်နောက်တစ်ဆင့်ကိုရောက်တော့မယ်လို့ပြောဆိုခဲ့တာပါ
စီးရီးယားနဲ့အီရတ်နိုင်ငံတွင်းကနေမြေတချို့ကိုသိမ်းပိုက်ထားနိုင်တဲ့အစ္စလာမ်မစ်စစ်သွေးကြွအဖွဲ့ ISIS တို့ကနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရန်အစွန်းရောက်အဖွဲ့ကတစ်ဆာခံမဲ့အကြောင်းခရီးပေးပြောဆိုလာမှုကိုလက်ခံလိုက်ပါတယ်။ဘိုကိုဟာရန်အဖွဲ့ကို ISIS တို့ကကြိုဆိုပါကြောင်းနဲ့အနောက်အာဖရိကဒေသကိုလည်း ISIS တို့ရဲ့အစ္စလာမ်မစ်အုပ်ချုပ်မှုဒေသအဖြစ်တိုးချဲ့တယ်လို့လည်းသုံးနှုန်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကဘိုကိုဟာရန်ခေါင်းဆောင်အဘူဘာကာရှီကူကသူ့အဖွဲ့ဟာ IS ခေါင်းဆောင်အဘူဘာကာအယ်ဘာဒါဒီရဲ့အမိန့်ကိုနာခံလိုက်နာသွားမယ်လို့ဗီဒီယိုတစ်ခုထဲမှာကြေပြုပြောကြားခဲ့တာဖြစ်ပါတယ်။ဒီအစွန်းရောက်အချမ်းဖက်အဖွဲ့နှစ်ခုဘယ်တိုင်းတာအထိပူးပေါင်းကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကမ္ဘာတစ်လောကအစ္စလာမ်မြေတပုံအဖွဲ့အစည်းအတော်များများကလည်းသူတို့ဟာ ISIS တို့ရဲ့တစ်ဆာခံထားပါတယ်လို့ပြောဆိုထားကြတာပါ။အရှေ့လက်ပိုင်းဒေသမှာရှိတဲ့ ISIS စစ်သွေးကြွတွေရဲ့စခန်းတွေမှာဘိုကိုဟာရန်တိုက်ခိုက်ရေးသမားတွေကိုလေ့ကျင့်ပေးနေတယ်လို့လည်းဒီသတင်းပတ်အစောပိုင်းတုန်းကနိုင်ဂျီးရီးယားသမ္မတဂွတ်လတ်ဂျွန်နသန်က VOA ကိုပြောပါတယ်ရှင်။
လူမျိုးရေးရခွဲခြားဆက်ဆံမှုတွေရှိတယ်လို့ဆွဆွခံနေရတဲ့အမေရိကန်ပြည်တော်စုမစ္စရီပြည်နယ်ဖာဂူဆန်မြို့မှာရဲရဲရှိနှူးကိုတနက်နေ့ပြစ်ခတ်ခဲ့မှုပေါ်သမ္မတဘရက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးရာဇဝမှုမြောက်တဲ့လုပ်ရပ်ကိုကျူးလွန်ခဲ့သူကိုအမိဖမ်းဖို့လိုတယ်လို့လည်းပြောဆိုလိုက်ပါတယ်ပြစ်ခတ်မှုကျူးလွန်ခဲ့တာကိုဘာအစဉ်ကြီးမှပေးလို့မရနိုင်တယ်လို့ဒီဖြစ်ပျက်ကြောင့်ရင်ဆိုင်နေရတဲ့ပြဿနာကနေအာယုံပြောင်းမသွားသင့်ဘူးလို့လည်းကြာသပတေးနေ့ညကအမေရိကန်ရုပ်သံစီစဉ်တစ်ခုမှာမှတ်ချက်ပြီးပြောဆိုသွားခဲ့တာပါဒီမတိုင်ခင်ကြာသပတေးနေ့အစောပိုင်းမှာတော့လည်းရှင်းနေကျိုးအဲရစ်ခေါ်တာကပြစ်ခတ်မှုဟာဂျုံခုတက်ခတ်မှုဖြစ်ပြောဆိုခဲ့တယ်လို့တက်ခတ်မှုကျူးလွန်သူကမကျေနပ်မှုတွေပေါ်ပေါက်ဖန်တီးကိုကျူးစားတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဖာဂူဆန်ရဲ့တပ်ဖွဲ့ဟာလူမျိုးရေးခွဲခြားတဲ့လူရက်တွေကျူးလွန်နေတယ်လို့ဆွဆွဲထားတဲ့တရားရေးဝန်ကြီးဌာနရဲ့အစိုးရခန်းစာထုတ်ပေါ်လာချိန်မှာပဲရဲတပ်ဖွဲ့အကြီးကရာထူးကနှုတ်ထွက်ခဲ့ပြီးနိုင်ပိုင်းကြာမှာပြစ်ခတ်မှုဖြစ်ခဲ့တာပါမနေ့ကတော့ပြစ်ခတ် ူနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကလက်လံရှာဖွေစုံစမ်းတာတွေလုပ်ပေမဲ့အဖမ်းဆီးတော့မရှိပါဘူး။ရဲရရှင်တို့ပြစ်ခတ်ခံရတဲ့နေရာမှာတော့လူပေါင်းဒါဇင်နဲ့ချီစုတောင်းပွဲတစ်ခုကျင်းပခဲ့တယ်လို့ Ferguson ရဲတပ်ဖွဲ့ပေါ်မှာကျင်းတဲ့သူတွေလည်းဆန္ဒပြပွဲတွေဆက်လက်ကျင်းပခဲ့ကြပါတယ်
။ယူကရိန်းအရှေ့ပိုင်းကသဘုံနေထိန်းချုပ်ထားတဲ့ဒေသကိုယူကရိန်းအစိုးရကခီးသွွားတမ်းမြစ်မိတ်ထုတ်ထားတာကြောင့်စေဝါကုသရေးဆိုင်ရာနဲ့စေဝါပစ္စည်းပို့ဆောင်ရေးတို့ကိုစိုးစိုးဝါးဝါနှောင့်နှေးစေတယ်လို့အမေရိကန်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ် HRW ကယူကရိန်းအရှေ့ပိုင်းမှာရှိတဲ့ကုသရေးဆိုင်ရာပုဂ္ဂိုလ်တွေနဲ့လူနာတွေကိုလူတွေတွေ့ဆုံမေးမြန်းတာတွေတယ်လီဖုန်းနဲ့မေးမြန်းတာတွေကို၁၀ရက်ကြာပြုလုပ်ထားတဲ့စစ်တမ်းကိုအခြေခံပြီးဒီကနေ့တောက်ကြနေမှာကြေညာချက်တစောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခီးသွွားလာမှုတားမြစ်မိကြောင့်ယူကရိန်းအရှေ့ပိုင်းကပြည်သူတွေအစိုးရထိန်းချုပ်ရာဒေသတွေကအစိုးရအထောက်အပံ့နဲ့စေဝါကုသမှုခံယူရေးကိုအတားအဆီးဖြစ်စေတယ်လို့လည်းအဖွဲ့ကပြောပါတယ်အစိုးရရဲ့ခီးသွွားလာခွင့်တားမြစ်မိကြောင့် HIV TV အစုံနာနောက်မူးယစ်ဆေးဆွဲနေတဲ့လူနာတွေကုသမှုခံယူမှုမှာအခက်တွေ့ရတယ်လို့လည်း HRW အဖွဲ့ကြီးကပြောပါတယ်ဒီတားမြင့်မိန်ကြောင့်ပဲဆေးဝါးတွေအသေးယူပို့ဆောင်ရေးနှောင့်နှေးစေပြီးယူကရိန်းအရှေ့ပိုင်းဒေသကဆေးကန်းနေမှာဆေးဝါးပြက်လက်မှုဖြစ်စေတယ်လို့လည်းအဖွဲ့ကြီးကထောက်ပြထားပါတယ်ရှင်
။လူငယ်ပြည်ထောင်တွေကြုံနေရတဲ့အခြေအနေနိုင်ငံမှာပြပကရင်းနှီးမြှုပ်နှံမှုတွေကိုပုံမဆွဲဆောင်နိုင်မှုရည်ရွယ်ချင်းပါတဲ့ဆေးဝါးထိပ်သီးညီလာခံကိုတက်ရောက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီအခြေအနေနိုင်ငံကိုရောက်နေပါတယ်။ဆန်နန်ချွန်ဆွန်မှာရှိတဲ့ရှမ်မဲရှိတ်အပန်းဖြေမျိုးကတောရကြံညီလာခံကိုတော့လုံခြုံရေးတွေထင်းထင်းကျပ်ကျပ်ချထားပါတယ်။ဆန်နန်ဒီသားမှာစူပူပုံခံမှုတွေကြောင့်အခြေအနေငယ်စီဝါရေးကိုထိခိုက်နေတာပါ။အစ္စတန်ဆွန်ရောက် IS ပွဲနဲ့သွေးစည်းညီညွတ်မှုရှိတဲ့အကြောင်းကြေညာထားတဲ့ဆန်နန်ဒီသားအခြေစိုက်စစ်သွေးကြွတွေကတော့အစ္စတန်မဟာမော်မက်မော်စီကို2013ခုနှစ်မှာစစ်တပ်ကအာနာသိန်းဖျက်ရှားခဲ့ပြီးနောက်ပိုင်းကဆက်လို့တက်ခတ်မှုတွေဒီဒေသမှာဇက်တိုက်စုလို့လှုပ်ဆောင်နေတာဖြစ်ပါတယ်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်အတန်မြန်မာဘာသာစီစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘူရိုင်းလက်ဗရန်မြို့မှာပညာရေးဥပဒေပြုရင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြရင်ဖမ်းဆီးခံရသူတချို့ဒီကနေ့ထပ်မံလွတ်မြောက်လာပေမဲ့နောက်ထပ်ဖမ်းဆီးခံရသူတွေဖမ်းရမ်းထုတ်ထားတဲ့အတွက်တင်းရှောင်နေသူတွေလည်းရှိနေပါတယ်။အင်ကာနေတုန်းကငင်းငင်းချင်းချင်းဆန္ဒပြနေတဲ့သူတွေကိုလူညုံရအနာမတွေကအပြင်းထန်ရိုက်နှက်ဖမ်းဆီးဖြိုခွက်ခံရတဲ့အချိန်မှာဖမ်းဆီးခံရတဲ့ဒေသတော်2ဦးပါဝင်ကျောင်းသားကျောင်းသူ9ဦးစုစုပေါင်း9ဦးပြန်လွတ်ပြေးတဲ့အကြောင်းမြန်မာစိုးရပြင်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။လေဗရန်မျိုးကဆန္ဒပြပွဲအတွင်းဖက်စီခံခဲ့ရတဲ့တန်ကတော်ဆယ်ပါးကိုလည်းပြန်လွတ်ပြလိုက်ပြီးသက်ဆိုင်ရာဒေသအသီးသီးကိုပြန်ကျောက်သွားပြီလို့ပြောပါတယ်။မင်းကဆက်လို့ပြန်လွတ်လာတဲ့ကျောင်းသားတွေကိုတော့အာနာမင်းကခဝင်ကလေးတွေလက်မှတ်ရေးထိုးခတ်မိမဲ့ငင်းဆန်သူတွေရှိတယ်လို့လည်းပြန်လည်လွတ်မြောက်လာသူတွေကပြောပါတယ်။မြန်မာဆွေကတော့ဆန္ဒပြပွဲမှာဖက်စီထားသူ129ယောက်ရှိတယ်လို့ကြေညာထားပြီးဒီထဲကကျောင်းသူကျောင်းသားတွေကိုစုံစမ်းစစ်ဆေးပြီးမိဘတွေထံပြန်လည်အနက်မှာဖြစ်ပြီးစုပူအောင်လုပ်တဲ့သူတွေကိုတော့အရေးယူမယ်လို့ပြောဆိုထားတာပါ။လေဗရန်မျိုးကဆန္ဒပြပွဲကိုခေါင်းဆောင်သူတွေဖြစ်ရန်ကုန်မြို့မှာလူငယ်တချို့ကိုလည်းအာနာဝင်တွေကမင်းညာပိုင်းကဖမ်းဆီးခဲ့တယ်လို့ဖမ်းရမ်းထုတ်ထားပြီးနောက်ထပ်ဖမ်းဆီးဖို့ကြိုးစားနေတဲ့အတွက်တင်းရှောင်နေသူတွေရှိတယ်လို့လည်းမိသားစုဝင်တွေကပြောပါတယ်
။မလေးရှားနိုင်ငံကို2ရက်ကြာတရားဝင်ခီးသွားရောက်နေတဲ့သမ္မတဦးသိန်းစင်ဟာဒီကနေ့ပူထရာဂျာရာမြို့မှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေနဲ့ဒေသရင်းပြဿနာတွေကိုဆွေးနွေးခဲ့ပါတယ်။မလေးရှားနိုင်ငံဟာမနစ်ကမြန်မာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့အာဆီယံအသင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုဒီနေ့မှလက်ခံရယူပြီးနှစ်ပတ်လည်ထိပ်သီးစည်းဝေးပွဲတွေကိုလက်ခံကျင်းပဖို့ရှိနေပါတယ်။အာဆီယံဒေသတွေမှာမြန်မာနိုင်ငံဟာမလေးရှားရဲ့တတ်တမမြောက်အများဆုံးကုန်သွယ်နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာတင်နှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာတန်း800ကျော်တဲ့အထိရှိခဲ့ပါတယ်ရှင်။
မြောက်ကိုရီးယားမြေပြင်ကနေဝင်းပြစ်တာတို့ဒုံးကျည်ခုနှစ်ခုကိုပင်လယ်ရင်းပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကပြောပါရယ်မနေ့နောက်ပိုင်းကပဲမြောက်ကိုရီးယားအနောက်ဘက်ကမ်းရိုးတန်းကနေဒုံးကျည်တွေကိုပြစ်လွတ်ခဲ့တာဖြစ်ပြီးအရှိတ်ဘက်ကမ်းလွန်ရေပြင်ထဲကိုချရောက်ခဲ့တဲ့အကြောင်းတောင်ကိုရီးယားပူးတွဲစီဥစည်းချုပ်ကတောက်ချာနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါစမ်းသပ်ပြစ်လွတ်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တက်ရောက်ခဲ့တယ်လို့ယုံကြည်ရကြောင်းလဲအမည်မဖော်လိုသူတောင်ကိုရီးယားစစ်ပတ်ဆိုင်ရာတာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်နှစ်ဆင်ချင်းပါတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလိချင်းမှုကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကဒုံးမြန်ပြစ်လွတ်စမ်းသပ်မှုတွေမကြာခဏပြုလုပ်လို့ရှိရပါတယ်ပူးတွဲစီရေးလိချင်းမှုတစ်ခုကတော့တောက်ချာနေမှာအဆုံးသတ်ခဲ့ပြီးနောက်တစ်ခုကတော့ဒီပရလာ24ရက်နေ့ထိဆက်လက်လိချင်းသွားမှာပါ
အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကမြေကမ္ဘာနဲ့နေအကြမ်းတန်းလိုက်ဆွဲအားဆက်နွယ်မှုကိုလေ့လာဖို့အတွက်အာကာသယာဉ်၄စင်းကိုလွှတ်တင်လိုက်ပါတယ်။မနေ့ခြားသာပြည်နယ်နောင်ပိုင်းမှာဖလော်ရီဒါပြည်နယ် Cape Canaveral မြို့ကနေမောင်းသူမဲ့ဒုံးပျံတစ်စင်းနဲ့အာကာသယာဉ်တွေကိုလွှတ်တင်ခဲ့တာဖြစ်ပါတယ်။အခုလွှတ်တင်လိုက်တဲ့အာကာသယာဉ်တွေကိုတော့ဘဲဥဖုံဂျိုဘတ်လမ်းထဲမှာပိရမစ်ပုံစံနဲ့ပြန်တန်းနိုင်ဖို့အစီအစဉ်ထားပါတယ်ရှင်။
တောက်ကြနဲ့ညနေပိုင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးလက်ပတန်းမှာအဖမ်းခံခဲ့ရသူတွေကပြန်လည်လွတ်မြောက်လာတဲ့ကျောင်းသူကျောင်းသားတွေကအကြမ်းဖက်ဖြိုခွဲမှုပေါ်မှာသူတို့ရဲ့အတွေ့အကြုံနဲ့တုံ့တက်ပြောဆိုမှုတွေကိုပြောပြပေးသွားမှာပါလက်ပတန်းမြို့တပိတ်စခန်းအကျန်းဖက်ဖြိုခွဲခံရချိန်မှာဖမ်းဆီးခံရသူကျောင်းသား9ဦးနဲ့သတင်းတောက်2ဦးကိုဒီကနေ့ပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။သတင်းတောက်2ဦးကတော့မြန်မာ Post Channel ကသတင်းတောက်အလင်းဒီခေါ်ညံလင်းထွန်း The Reporter Channel ကသတင်းတောက်ဖြိုးအောင်မြင့်တို့ဖြစ်ကြပါတယ်။ပြန်လွှတ်လာတဲ့ကျောင်းသားတွေကတော့သူတို့ကိုအကျန်းဖက်နှိမ်နင်းသူတွေဟာရဲစစ်စစ်တွေမှဟုတ်ရဲ့လားလို့တန်တရားဖြစ်နေကြပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA Thai အခြေစိုက်သတင်းတောက်မအေးမာကပြောပြပေးမှာပါရှင်။
လက်ပတန်းမျိုးကကျောင်းသားတပိတ်ကိုရိုက်နဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ချိန်သိမ်းခံရတဲ့ကျောင်းသားတွေကမတ်လ12ရက်နေ့မှာလူ18ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မတ်လ23ရက်နေ့ညနေအထိ9ဦးပြန်လည်လွတ်မြောက်လာခဲ့ပြီလို့ဆိုပါရယ်ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားကောင်းစော်ဟင်းကတော့
ပုံပုံပြီးတော့ဖိုက်တီကံလဲခေါင်းတွေကိုရိုက်တယ်ဒါဆိုခါးတွေရိုက်တယ်အဓိကနေရာတွေပဲရိုက်တယ်သူတို့တယောက်ဆိုရင်မျက်လုံးကိုရိုက်လို့ကျွန်တော်အแทမှာခုရှိတယ်ကျွန်တော်လည်းမလုံးကြီးတို့အစားရောက်တဲ့နေရာလို့မလုံးမဖွင့်နိုင်တဲ့အခြေအနေကြီးအဲ့လိုမျိုးအသက်အန္တရာယ်ဆိုးရရတဲ့အခြေအနေကြီးရိုက်တဲ့ဟာတွေပဲရှိနေတယ်။ပို့ဆိုတာကျွန်တော်တို့ကျောင်းသားတွေတွေးကြော်တဲ့ဟာတွေကိုပြောပြီးရိုက်တယ်။ဥပမာတို့ကျောင်းသားတွေညည်ရလားဟဲ့လို့ကျွန်တော်တို့ဆိုတယ်။ဆိုတော့တို့ကပြန်ဆိုတို့ကျောင်းသားတွေညည်ရလားဟဲ့ညီတော့ညီတော့ဆိုပြန်အဲ့လိုပြောပြီးနံပါတ်တော့ပြန်ရိုက်တယ်။ဒါကြောင့်ခေါတောင်းသွေးတွေညည်ရလားဟောဆိုညီတော့ဆိုပြန်အဲ့လိုမျိုးပြောပြီးတော့ပြောရတယ်။နောက်ထပ်ပို့ဆိုတာတို့ရေးညည်ရလားဟဲ့လို့ပြောပြီးအဲ့လိုညာဘက်နဲ့ခြေတက်လာပြီးတော့ကျွန်တော်တို့ရိုက်တာတော့မှနောက်ထပ်ပို့ပြီးတော့ဆိုတဲ့ပြောဆိုတကူကမင်းတို့ရိုက်ချင်တော့အဲ့လိုရဲရဲဝင်နေအဲ့လိုပြောပြီးတော့ရိုက်တာလည်းရှိခဲ့ရတယ်။တော့တယောက်တည်းနေတော့ Swine ရှင်ဆိုတော့ဒီ Uniform Wolf ရဲ့လို့ယူစားတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အစားတိုးနေတော့လူကြီးကြီးရှိပိုင်းမှာဒါနဲ့ကျွန်တော်တို့အဲ့လိုပြဿနာဖြစ်ပြီးတော့ဝင်ရိုက်တဲ့ခါမှာကျတော့လူငယ်ပိုင်းနေပဲများတယ်။ Special School 20အဲ့ဒီရွယ်တွေပဲအဲ့လိုစက်ကျော်တိုက်ရွယ်တွေပဲများတယ်။အဲ့ဒီတော့တို့ဒီဟာကိုဆက်ဆံမဲ့ရှိတယ်လားလို့ကျွန်တော်အနေနဲ့စားတယ်ဝေးရိုက်လို့ဆိုတာသူကဝေးထားတယ်အဲ့ဒါဝေးထားတယ်ဆွမ်းအရှင်ကိုဆွမ်းအရှင်ဆွမ်းအရှင်လို့သူဟိုလက်ပတ်အနီလို့မလုပ်ဘဲနဲ့ဒီ uniform ဝတ်ထားတယ်လို့ပဲကျွန်တော်မြင်နေတယ်
။ကျောင်းသားတွေကတော့သူတို့ကိုဖြိုခွင်းရမှာတုံးဖို့အတွက်လက်ပတ်နီလို့ခေါ်တဲ့ဆွမ်းအရှင်တွေကိုအသုံးပြုခဲ့သလားဆိုတာကိုတန်တရားရှိနေတာပါ။အစိုးရပြန်ကြားရေးဝန်ကြီးကတော့ဆွမ်းအရှင်ဆိုတာမရှိဘူးဆိုပြီးပြောဆိုထားပါတယ်။မြို့တော်ခမ်းမရှင်မှာဆန္ဒပြလှုပ်ရှားမှုတွေကိုဖြိုခွဲဖမ်းဆီးစဉ်တုန်းကတော့အရက်သားတွေဟာတာဝန်ဆိုတဲ့လက်ပတ်နီတွေကိုဝတ်ထားပြီးကျောင်းသားတွေကိုရိုက်နှက်ခဲ့ကြတာပါဒီအကျိုးဆက်တွေကြောင့်ဝေဖန်ပြစ်တင်မှုတွေခံခဲ့ရပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့အထိဖြစ်လာခဲ့ပါတယ်ဒါပေမဲ့လည်းဒီလိုလက်ပတ်နီဝတ်ဆင်ထားသူတွေနဲ့ပတ်သက်လို့တော့အစိုးရဘက်ကတိတိကျကျဖြေရှင်းတာမျိုးတွေမရှိသေးပါဘူးအခုအခါမှာလဲရဲယူနီဖောင်းဝတ်ပြီးတွေ့မြင်သမျှလူတွေကိုအကျန်းဖက်ရိုက်နှက်တာကားတွေကိုဖျက်ဆီးတာတွေရှိခဲ့တဲ့အတွက်ရဲစစ်စစ်တွေမှဟုတ်ရဲ့လားဆိုတာတန်တရားဖြစ်မိကြောင်းလွတ်မြောက်လာတဲ့ကျောင်းသူမအေးဟန်ကဆိုပါတယ်နံ
ပါတ်2နဲ့ရိုက်တာတို့အဲ့လိုကျမတို့ကိုလှုပ်တယ်ကျမတို့တွေကလူတွေလဲတော်တော်အဲ့မင်းကလေးတော်တော်များများလားအဲ့လိုပါးတွေလူမျိုးရိုက်ချင်တယ်ဟုတ်ရဲတွေကတော့လုံးဝသူတို့တော့ကျမကတော့ကျမတို့ကမှရဲလိုတာမမြင်ဘူးအဲ့ရဲတွေကိုနှိုးထားပြီးတော့တယောက်နဲ့တယောက်ဟိုကတတ်အညိုးနဲ့ကိုတတ်နေသူလိုမျိုးအဲ့လိုပုံစံမျိုးကိုမြင်ဟုတ်သူတို့ကစားကပြောတာတော့သူတို့တွေကဒါငါတို့ရဲ့ရဲမချူလို့ပြောတာရဲကဆစ်လိုက်တာမှဆစ်ဆစ်တာမြင်နေရတဲ့ငါတို့ကအကြမ်းဖက်ကနေအထွန်ပြောင်းလာတာတဲ့အဲ့လိုမျိုးတွေတော့ပြောတယ်ကျမကလည်းအဲ့ခိုးကောင်းဆောင်ပြောတော့အဲ့လိုစားရှင်မျိုးတွေပဲအဲ့ယူနီဖောင်းထားတယ်လို့ပဲမြင်တယ်ပထမဆုံးအခင်းဖြစ်တဲ့နေရာမှာဟိုဘက်ဒီဘက်တွန်းတော့လေအဲ့သူတို့ဘက်ကအရင်နဲ့နေပါလေရလာတော့ရှိတယ်
ဒီကနေ့ပြန်လဲလွတ်မြောက်လာသူအတော်များများဟာခံဝင်ကတိနဲ့လက်မှတ်ရေးထိုးခိုင်းတာတွေကိုညှင်းပယ်ခဲ့ကြပြီးလက်မှတ်မရေးထိုးခဲ့ကြဘူးလို့ဆိုပါတယ်။ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲဖမ်းဆီးလိုက်တဲ့အတွက်ကျောင်းသားတွေဘက်ကတော့သူတို့ရဲ့ရည်တည်ချက်တိုင်းစုပ်ကိုင်ကဆက်လက်လှုပ်ဆောင်သွားဖို့ခိုင်မာသွားပြီဆိုပြီးမအေးဟန်ကပြောပါတယ်။အရင
်အားပြပို့ပြီးတော့လုံနိုင်အောင်စူးစမ်းမယ်။ကျမတို့ဒီလိုမျိုးလုံနိုင်ဖို့ကကျမတို့ကိုယ်တိုင်ရဖြည့်အားပေးရမှာဒါသူတို့ဖြည့်အားပေးလို့ကျမတို့ကဒီလိုဖြည့်အားလုပ်ဖို့ဆိုကျမတို့ကပို့ပြီးတော့စိတ်ဓာတ်ကပို့ပြီးခိုင်မာသွားတာပေါ့အဲ့လိုမျိုးပါပဲ
မနေ့ကတော့ဖမ်းဆီးခံထားရသူ20နီးပါးကိုပြန်လည်လွှတ်ပေးခဲ့တယ်လို့ဒီကနေ့မှာတော့ညနေပိုင်းအထိပြန်လွှတ်လာသူ9ဦးခန့်ရှိပြီလို့ဆိုပါတယ်။ကျောင်းသားတွေကိုကူညီနေကြတဲ့ဒေသခံတွေကူညီရေးဖွဲ့အစည်းကလူတွေကျောင်းသားကောင်းဆောင်တွေဟာဖမ်းဆီးခံရဆဲဖြစ်တယ်လို့ပျောက်ဆုံးနေတဲ့ကျောင်းသားတွေရှိနေတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ရှင်။
မအေးမပြောပြခဲ့တာပါရှင်အခုလိုလက်ဗရန်းမှာဖြုတ်ခွဲခံခဲ့ရတဲ့ပင်မတပိတ်စစ်ကြောင်းကိုဥဆောင်ခဲ့ကြသူဘကတာမြအဖွဲ့ချုပ်ကောင်းဆောင်တွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတာမှာတချို့လဲဖမ်းဆီးခံလိုက်ရပြီးတချို့ကတော့တိမ်းရှောင်နေရဆဲဖြစ်ပါတယ်လက်ရှိအဖမ်းခံနေရသူတွေကိုဘကိုးတိုင်းဘက်လွှဲပြောင်းပေးလိုက်တယ်လို့သိရပါတယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ဘကတာကောင်းဆောင်တွေဖြစ်တဲ့ကိုတီဟာဝင်းတင်မဟန်နီဦးကိုမိုးထက်နေနဲ့အခြားနှုတ်ဦးတို့ကိုဂျာတာပရီနေညတကောင်အချိန်အလုံမြုပ်နယ်အောင်စရရက်ွက်ကနေအိမ်တစ်ခုမှာလုံညုံကြီးတပ်ဖွဲ့နဲ့ဝမ်းပြီးလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးမဟန်နီဦးရဲ့ဖခင်ဦးထွန်းဦးကအခုလိုပြောပါတယ
်အလုံကအောင်စရရက်ွက်မှာအဲဒီနေ့ဖြစ်မယ်လို့အကြောင်းပြပြီးတော့သူတို့တွေခဏသွားတဲ့အဲတိုက်ခန်းကိုပဲဦးတည်သွားတယ်ဗျအဲဒီကဒီတိုက်တော့ဝင်လည်းမဖြစ်ဘူးဒီရပ်ပေါ်လုံးလည်းမဖြစ်ဘူးသူတို့အခန်းတစ်ခန်းနဲ့ပဲအဲဒီဆိုပြောတယ်အဲ့ဒီအခြေအနေမှာအဲ့ရဲ့ပတ်ဝန်းကျင်မှာလူ90လောက်ရှိတယ်လုံလုံလေးချပြီးမှရဲတွေကတက်ပြီးဖမ်းသွားတယ်သူတို့ကိုဖမ်းပြီးတော့စခန်းကိုကျွန်တော်တို့ကလိုက်သွားတယ်သူတို့ကမရှိသလိုလိုဒီစားကျွန်တော်တို့မပြေဘူးမတွေ့ရဘူးဗျမနေ့ဆယ်နာရီဝဲလောက်မှာနောက်ဆက်ကနေပြီးခေါ်ရတယ်ဗျအလုံးမျိုးနဲ့ရဲစခန်းကလုံးဝကိုသူတို့မသိတဲ့အတိုင်းကြံပြောတယ်ဘယ်ကိုခေါ်ရမှလည်းမသိဘူးဒီမှာလဲသူတို့ကိုဖမ်းထားတာလည်းမရှိဘူးဆိုတာတို့ကပြောတယ်
အပန်းခံရသူတွေတဲကအင်ရှင်အပါဝင်နှစ်ဦးကိုပြန်လွှတ်ပေးလိုက်ပေမဲ့ဆက်လက်ဖမ်းဆီးထားတဲ့ဘဂဒခေါင်းဆောင်တွေကိုဘကိုးတိုင်းတာယာဝတီမြို့ကိုလွှဲပြောင်းပေးလိုက်ကြောင်းတင်းဆောင်နေရာဆဲဖြစ်တဲ့ဘဂဒများအဖွဲ့ချုပ်ဒုဥက္ကဋ္ဌကိုလင်းထက်နိုင်ကပြောပါတယ
်အနမင်းအားကြီးတနာကြီးတော့အလုံးလုံးနဲ့မှစစ်တပ်ဆောင်သိနေတယ်ပေါ့နော်ဟိုဘဂဒများဆိုချုပ်စီလူစီအဖွဲ့ဝင်ဖြစ်တဲ့ကိုမိုးထက်နေမဟန်နီကိုတရားဝင်တွင်ပြင်းနောက်ရေနာဘုံတက္ကသိုလ်ကအကြောင်းသားတယောက်ရဲ့နောက်ဒီအင်ရှင်ဒုညတယောက်ရော၅ယောက်ကိုအဲစင်းအတူတူပြီးတော့လာရောက်ဖမ်းသွားဖြစ်တယ်။ဆိုတော့ဖမ်းသွားပြီးတဲ့အခါကျတော့ဒီအလုံးရဲစကန်မျိုးနွယ်ရဲစကန်ပေါ်သွားတယ်။အဲဒီနေ့မနက်မှာတော့ဟိုဒီကနာဝန်တက်ပြီးတော့အကြောင်းသားကိုပြန်လွတ်ပေးတယ်။နောက်ဒီအင်ရှင်ဒုညတယောက်ကိုလည်းပြန်လွတ်ပေးတယ်။နောက်ကျန်တဲ့ဘာကတမှာဖယ်ရစီဘူးဒီဝင်၃ယောက်ကိုတော့ပကိုးတိုင်းအစိုးရကိုဆွဲပေးလိုက်တယ်ဆိုပြီးတော့နောက်ဆုံးတပင်းတွေရပါတယ
်။ဘာကတာခေါင်းဆောင်တွေကိုဖမ်းဝန်းထမ်းထုတ်ပြီးလိုက်လံဖမ်းဆီးနေတာဖြစ်တယ်လို့ကိုလင်းထက်နိုင်ကပြောပါတယ်ဒီလိုရဟာလေးပွင့်ဆိုင်သဘောတူညီချက်ပါအချက်ကိုချိုးဖောက်ရာရောက်ကြောင်းသူကထောက်ပြပါတယ
်ကျွန်တော်ဘာသာဗမာဖွဲ့ချုပ် CCC ဝင်လေးရဲ့ဟိုဘာသာအဖွဲ့ဝင်မဟုတ်တော့ဒီရန်ကုန်မှာဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တချို့လူငယ်ကောင်းဆောင်မျိုးလည်းဟိုဖမ်းဝန်းထုတ်ထားတယ်ဆိုတော့ကျွန်တော်တို့သတင်းရပါတယ်အဲ့ဒါကကမာရီမျိုးနဲ့ရေစကန်ရဲ့ဆန်းကြောင်းမျိုးနဲ့ရေစကန်ဟာကိုနနာဆီအောင်ရဲ့နောက်ကိုထက်ခိုင်ဆုံးဆိုတဲ့ဒီလူငယ်တက်ကြလို့စားသူတယောက်ရဲ့နောက်ကျွန်တော်ရဲ့ဟိုလော့ဆင်မှာငါငါခါဝီနဲ့ဟိုရန်ထုတ်တာလေဆိုကျွန်တော်ဒါတော့တော်တော်လေးပြည့်ပြည့်စုံအောင်ရတာပါပဲနောက်ပြီးတော့ဒီမတ်လ10ရက်နေ့ညနေမှာလုပ်တဲ့လှေရန်ဒါပင်မတပိတ်စကြောင်းပြန်လည်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးတော့ကိုကျော်ကိုကိုအပေါင်းဝင်ကျွန်တော်ရဲ့ကိုနနာဆီအောင်ရဲ့၆ဦးကိုဖမ်းဝန်းထုတ်တာလို့လည်းသတင်းရတာပါပဲ
ကျောင်းသားတွေဖြေဆိုနေတဲ့စာမင်းဝဲပြီးချိန်မှာဘဂဒရဲ့လှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ကိုလင်းထန်နိုင်က VOA ကိုပြောပါရယ်ခင်ဗျာ
ရရှိမြတ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါရယ်အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပြည်ထောင်စုဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဥဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲဒီလာမယ့်သတင်းပတ်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလို့တဲ့သရရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေကြိုတင်ပေးဖို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တာမိမိတို့မိမြလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနက်ဖြန်စနေနေ့ညပိုင်းတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုအပြည့်ရဆွေးနွေးပွဲတက်ဖို့ KIO အဖွဲ့လာရောက်မဲ့ခီးစဉ်ကိုပြောပြပေးပါမယ်။ တနိုင်ငံလုံးပြည့်ရက်ရေဆွေးနွေးပွဲတက်ဖို့လိုင်ဇာကနေလာရောက်ကြမဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေကိုလိုင်ဇာမြစ်ကြီးနားလမ်းကလာဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကသဘောတူလိုက်ပါပြီ။ဒါကြောင့်ဒီကနေ့ KIO အဖွဲ့မြစ်ကြီးနားကိုရောက်လာကြပြီးမန္တလေးကတဆင့်ရန်ကုန်ကိုဆက်လက်ထွက်ခွာကြပါလိမ့်မယ်။ KIO ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုဝင်ရောက်ဖို့ရှိပေမဲ့အစိုးရနဲ့တပ်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိမရှိဆိုတာကိုတော့တိတိကျကျသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။အဖြစ်ဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရန်ကုန်မြို့မှာကျင်းပမဲ့ငင်းချမ်းရေးဆွေးနွေးပွဲကိုလိုင်ဇာကနေတက်ရောက်မဲ့ KIO ကိုယ်စားလှယ်အဖွဲ့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလိုင်ဇာမြစ်ကြီးနားလမ်းလုံခြုံရေးအရာခီးစဉ်ကိုစိုင်းငံ့ထားရကနေပြီးခဲ့တဲ့ရက်ကခွင့်ပြုလိုက်ပါတယ်။ဒီကနေ့မှာတော့ KIO ကိုယ်စားလှယ်အဖွဲ့ဟာမြစ်ကြီးနားကိုရောက်ရှိလာပြီဖြစ်တယ်လို့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကပြောပါတယ
်။ဒီနေ့လည်းကျွန်တော်ကလိုက်စားနေသွားကြိုနေကြည့်ဗျာ။ကျွန်တော်ခုတော့ဆွေရောက်ပြီဆင်းတယ်။မနေ့ကသူတို့ဒီကိုဆင်းလာမယ်မန်လေးကိုမန်လေးရနေပြီနေပြတော်ပြန်သွားမယ်ဗျာ
။လိုက်စားကလာတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာညနေ၄နာရီကျော်မှမြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပါတယ်။လိုင်ဇာကလာတဲ့ကိုယ်စားလှယ်အဖွဲ့ကို KIO ရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစုံလုပ်ကံကဦးဆောင်ပြီးရုံးအဖွဲ့ရင်းနဲ့ဆိုအင်အား20လောက်ရောက်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံကနေလာရောက်မဲ့အထွေထွေအတွင်းရင်းမှုဒေါက်တာလာဂျာနဲ့အဖွဲ့ကတော့တာချီလိတ်ကနေဒီနေ့ညနေပိုင်းမှာမန္တလေးမြို့ကိုရောက်ရှိမှာဖြစ်ပါတယ်။KIO ကိုယ်စားလှယ်အဖွဲ့ဟာမန္တလေးကနေရန်ကုန်ကိုမော်တော်ယာဉ်နဲ့လာရောက်မဲ့ခီးစဉ်မှာတော့နေပြည်တော်ကိုဝင်ရောက်ဖို့ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့နေပြည်တော်မှာနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဖို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကတော့နေပြည်တော်မှာဘသူတွေနဲ့တွေ့ဆုံမယ်ဆိုတာသေချာမသိရသေးကြောင်းအခုလိုပြောပါတယ်။အဲ
အဲ့တော့ဘသူနဲ့တွေ့ဆုံမယ်ပြီဒါ MPC ရဲ့လူတွေသူတို့မှာစစ်စင်ထားတယ်ပြောတယ်ဘသူနဲ့တွေ့နေတော့မသိဘူးဗျ
။မြန်မာငင်းချမ်းရေးစင်တာ MPC ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။KIO နီးပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောက်ခါကတော့နေပြည်တော်ကိုဝင်ဖို့စီစဉ်ထားပေမဲ့အခြေအနေအသေးစိတ်ကိုမြစ်ကြီးနားရောက်မှထပ်မံဆွေးနွေးရမှာဖြစ်ကြောင်းပြောပါတယ်
။ပေါ်ရန်အားဖြင့်တော့အဲ့လိုဟုတ်တယ်။ဒါပေမဲ့အဲ့လာတဲ့ညီရအောင်ပါဘုံလို့အခုကညီရမပြတ်သိမ်းလို့မြစ်ကြီးနားရောက်မှပဲအဲ့ဒါကိုပြည့်ပြတ်အောင်ညီပြီးမှပဲဆုံးဖြတ်မှာ။
ဒီလ16ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာရန်ကုန်မြို့မှာအပြစ်ရစာချုပ် NCA ရေးဆွဲရေးအတွက်9ကြိမ်မြောက်တွေ့ဆုံကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲရဲ့ပထမရက်မှာတော့အရင်နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ KIO ဗိုလ်တင်တန်းကြောင့်ပြစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိနေပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခုလိုဆွေးနွေးဖို့ပြင်ဆင်နေချိန်မှာကချင်ပြည်နယ်အတွင်းမှာဂျိုးကြားတိုက်ပွဲတွေဖြစ်နေသလိုကိုကန့်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်
ကိုမိုးစောပြောပြသွားတာပါအခုတခါတော့ရန်ကုန်မြို့တွင်တပ်ပိုင်မြေမှာဆောက်လုပ်မဲ့ဆောက်လုပ်ရေးစီမံကိန်းတစ်ခုစိုင်းငံ့ထားတာဘာကြောင့်လဲဆိုတာကိုပြောပြမှာပါရန်ကုန်မြို့ရဲ့အထင်ကရရွှေဒဂုံစီရီတော်မြတ်နဲ့အနာဝင်းကျင်ကစီရီပထိုးရီရဲ့ကြံ့ခိုက်မှုကိုစစ်ဆေးဖို့ဥထောင်ဘူအဝိုင်းနာကဒဂုံစစ်တီတစ်စီမံကိန်းဆောက်လုပ်ခွင့်ကိုခေတ္တရန်နာထားတဲ့အကြောင်းရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအင်ဂျင်နီယာလန်ဒရာဌာနကပြောပါရယ်ရန်ကုန်ရဲ့အချက်ချာကြတဲ့ဒဂုံမြို့နယ်ကဘာရေးဖျားလန်းနဲ့ရွှေဒဂုံစီရီလမ်းတောင်ကကာကွယ်ရေးဝန်ကြီးဌာနရဲ့တပ်ပိုင်မြေဧက20ကျော်ပေါ်မှာတည်ဆောက်မဲ့အဲ့ဒီစီမံကိန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေနဲ့ရှေးဟောင်းသမိုင်းဝင်အစအုပ်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားသူတွေကကန့်ကွက်နေမှုတွေလည်းရှိနေတာပါဒီအကြောင်းပြည်စုံကိုတော့ VOA သတင်းတောက်မိခကတင်ပြပါမယ်ရှင
်ရွှေတောင်နဲ့မာကစတဲ့ဆောက်လုပ်ရေးကုမ္ပဏီကြီးတွေပါဝင်တဲ့ကုမ္ပဏီလေးခုကတည်ဆောက်မဲ့ဒဂုံစီတီစီမံကိန်းကိုပြီးခဲ့တဲ့ February လ2ရက်နေ့ကရန်ကုန်မြို့တော်စီပင်တာယာရေးကုမ္ပဏီကဆောက်လုပ်ခွင့်ရန်နာလိုက်ပါတယ်ကွန်ဒိုအင်ယာစီမံကိန်းဖြစ်တဲ့ဒီဆောက်လုပ်ရေးကိုကာကွယ်ရေးဝန်ကြီးဌာနပိုင်တပ်ပိုင်မြေဧက20ကျော်မှာ BOD စနစ်နဲ့နှစ်ရှည်ငှားရန်ဆောက်လုပ်တာဖြစ်ပါတယ်။မူလကမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကခွင့်ပြုထားခဲ့ပေမဲ့တိုင်တန်းမှုတွေရှိလာတာကြောင့်ပြန်လည်စစ်ဆေးဖို့အတွက်ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့မှာဆောက်လုပ်မှုတွေကိုရန်နာဖို့ရင်းနှီးမြှုပ်နှံမှုကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီကလည်းဒီဆောက်လုပ်မှုဟာရွှေဒဂုံဖျားအနီးမှာရှိတဲ့အတွက်အထက်အမြင့်တိဆောက်ခွင့်တင်ပြမှုအပေါ်မှာစစ်ဆေးနေစေမှာပဲဆောက်လုပ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတဲ့အတွက်အင်ဂျင်နီယာဌာနလန်ဒရာကနေ February လ2ရက်နေ့မှာဆောက်လုပ်ခွင့်တွေရန်နာဖို့ထပ်မံတားဆီးခဲ့တာဖြစ်တယ်လို့ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအနောက်ပိုင်းခရိုင်ကော်မတီဝင်ဇော်တိကဦးခင်လိုင်းကအခုလိုပြောပါတယ်
ကျွန်တော်တို့ကနေပြီးတော့ရန်ကုန်မြို့နယ်စီမံအကောင်ဒါကိုခုမိချက်မပေးသေးပါဘူးဒီပေးသေးတဲ့အစားအုပ်တစ်ခုကိုသူတို့ဆက်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ရန်ကုန်မြို့နယ်စီမံအကောင်ကဒါကိုတားထားတာဖြစ်ပါတယ
်တိဆောက်ရေးလုပ်ငန်းပိုင်းတွေကိုခွင့်ပြုရတဲ့ရန်ကုန်မြို့တော်စီမံတရားရေးကော်မတီအင်ဂျင်နီယာဌာနလန်ဒရာမှဌာနမှူးဦးတန်းထေကတော့ဆောက်လုပ်ခွင့်ရနာခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
နိုင်ငံတော် MIC ကနေပြီးတော့ခွင့်ပြုရတယ်ငါကပလန်ရလေခွင့်ပြုရပြီးတော့အမတို့ကြတော့ဟိုခြံစည်းတို့ဟိုအဆောက်အဦဖြတ်သိမ်းခွင့်တို့တရားဝင်ပေးရတယ်ဆိုတော့လုပ်ခွင့်ကငါတွေကလည်းဟိုမပေးရသေးဘူးစစ်စစ်ခဲနိုင်ငံတော်မူရတော့ခွင့်ပြုပြီးတာဒါပေမဲ့ဒီဇိုင်းတို့ဘာတို့ဒီအမြင့်တို့ဘာတို့ကတော့ဘာတို့ကပြန်စီစစ်ရမှာပေါ့နော်အဲစီစစ်ဆက်ကာလမှာပဲနိုင်ငံအဲ MIC ကိုပဲပြန်ပြီးတော့သူကဖျားနဲ့ဖြစ်တဲ့အတွက်ပြန်စီစစ်မယ်ဆိုပြီးတော့ရဆိုင်ထားဖို့တရားဝင်အကြောင်းကြားတော့ဘာတို့ကကျောင်းဝင်ရက်ခိုင်းတာ
ဆောက်လုပ်ရေးလှုပ်ဆောင်မှုအတွက်နှစ်ရှည်ပင်တွေကိုခုတ်လဲမှုတွေရှိခဲ့တဲ့အပေါ်မှာပြည်သူအချို့ကကန့်ကွက်မှုတွေရှိနေပါတယ်မြန်မာနိုင်ငံပြည်သူ့ကပညာရှင်အသင်းမှအမှုဆောင်တဦးလေးဖြစ်ရန်ကုန်မြို့တမိုင်းဝင်အမွေအနှစ်ထိမ့်သိမ့်မှုလှုပ်ရှားသူတဦးဖြစ်တဲ့မတ်လစုမွန်ကသူမရဲ့အမိကိုခုလိုပြောပါတယ
်ခြေတကုံဆိုတာကကျမတို့တယောက်ချင်းတူချင်းမဟုတ်ဘူးရန်ကုန်တမျိုးရဲတယ်မဟုတ်ဘူးဒီတုံးနဲ့လဲဆိုင်တယ်ရင်ကျင်းတစ်ခုနဲ့ဆိုရင်ဒီဟာကြီးရဲ့ရင်ကျင်းမှုကတော်တော်ကိုတန်မိုးရှိတဲ့ဟာပါအဲ့ဒါမျိုးနေရာတစ်ခွိုက်မှာတိန်ကုန်းတရကုန်းမှာလုပ်တဲ့ဒဂုံ City Project မှာမဟုတ်ဘူးရှင့်အဲ့ဒီတစ်ခွိုက်မှာရှိတဲ့ Project တွေအကုန်လုံးဟာဒါ effect ဖြစ်နိုင်လေဆိုတာပြေချာချိုးချောင်းဆင်ကျင်ပြီးမှလုပ်တင်ပါလေ
ဆောက်လုပ်မှုရန်နာထားတဲ့အပေါ်မှာဆောက်လုပ်ရေးလုပ်ငန်းကိုလှုပ်ဆောင်နေတဲ့ကုမ္ပဏီလေးခုကိုဆက်သွယ်မေးမြန်းဖို့အကြိမ်ကြိမ်စူးစမ်းခဲ့ပြီးမှပြန်လည်ဖြေကြားမှုမရှိခဲ့ပါဘူး။ဆောက်လုပ်ရေးလုပ်ငန်းကိုခုလိုရန်နာထားပေမဲ့အစာအုပ်ဆိုင်ရာရောင်းချမှုတွေကတော့ဆက်လက်လှုပ်ဆောင်နေတာရှိတယ်လို့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီအနောက်ပိုင်းခရိုင်ကော်မတီဝင်ဇော်တိကဦးခင်လိုင်ကအခုလိုပြောပါတယ်
။အခုလက်ရှိအစီအစဉ်ကျွန်တော်တို့ဒီအထက်တရားဥမာ12တက်ခွဲရပြီဆိုသူ့သဘောနဲ့သူအဲ့ထက်ဒီဘလောက်ရဘလူကဘလူရှိတယ်ဆိုပြီးတော့ဒင်းစာကြီးကြော်ညာတဲ့မှာကျွန်တော်တို့တားမြင့်နေတဲ့ကြားရတာဟိုတွေကသူကပို့ပြီးတော့ကြော်ညာမှုတွေပို့လောက်လာတွေ့ရပါ
တယ်။တကုံစီတီအင်ယာစီမံကိန်းကိုရွှေတောင်ဟိုက်ဒရာဒေဗလော့မန့်ဒုက္ခရတနာမာဂလန်မက်နဲ့အက်ဒဗန်ချာမြန်မာတို့စတဲ့ကုမ္ပဏီလေးခုကပူးပေါင်းတည်ဆောက်တာဖြစ်ပြီးအခန်းပေါင်း1000ကျော်ပါဝင်မဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ဒီစီမံကိန်းကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတင်ဆောက်လုပ်ခွင့်ပြုခဲ့တာဖြစ်ပါတယ်ရှင
်မေခပြောပြသွားတာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုစီစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့ TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်ရန်ငမ AS is the situation ချေကောက်ယူထားတဲ့တိကရမျိုးကိုပြန်လဲသိမ့်ပန်နိုင်မှုအရွတ်တပ်ဖွဲ့ဒီကနေ့လဲဆက်လက်ထိုးစစ်ဆင်နေပါတယ်။အရွတ်စစ်တပ်နဲ့အရွတ်နိုင်ငံကကျောရောင်းနောက်ခံပေးထားတဲ့ပြည်သူစစ်ပူးပေါင်းတပ်ဖွဲ့ဝင်3000လောက်ကမြို့ကိုဝိုင်းထားပြီးမြို့ရင်းကနေမြေတော်တော်များကိုလည်းသိမ့်ထားနိုင်ပေမဲ့ဘယ်အတိုင်းအတာတိထိန်းချုပ်ထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လူမျိုးရေးရခေါ်ခြားဆက်ဆံမှုတွေရှိတယ်လို့ဆွဆဲခံရတဲ့ American ပြည်သူ Missouri ပြည်နယ် Ferguson မြို့ကရက်တပ်ရစကမှာရဲရရှင်တွေကိုတနက်နဲ့ပြစ်ခတ်ခဲ့မှုပေါ့သမရဘရက်ကိုဘာမှကဖြစ်တင်ရှုတ်ချလိုက်ပြီးရာဇဝမှုမြောက်တဲ့လောရက်ကိုကျူးလွန်ခဲ့သူတွေကိုအမိဖမ်းဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါပြစ်ခတ်မှုကျူးလွန်တာကိုဘာစင်ကြီးမှပေးလို့မရဘူးဆိုပြီးတော့လည်းဂျာသာဘင်းညညာကအမေရိကန်ရုပ်သံစီစဉ်တခုမှမှတ်ချက်ပေးပြောဆိုခဲ့တာပါနိုင်ငံရေးပြဿနာတွေကြုံရတဲ့အခြေအနေနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုပုံမဆွဆောင်နိုင်မှုရည်ရွယ်ချင်းပါတဲ့စီးပွားရေးထက်သေးညီလာခံကိုတက်ရောက်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီအခြေအနေနိုင်ငံကိုရောက်နေပါတယ်တော်ရချင်ကြီးလာကံအတွက်လုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချထားပါဗျ။ပကိုးတိုင်းလက်ပံမြို့မှာပညာရေးဥပဒေပြင်ပြောင်းလဲဖို့တောက်ဆုဆန္ဒပြရင်ဖန်စီခံရသူတွေချို့ဒီကနေ့ထပ်မံလွတ်မြောက်လာပေမဲ့နောက်ထပ်ဖန်စီခံရသူဖန်ရန်ထုတ်ထားတဲ့အကြောင်းတင်းရှောင်နေရသူတွေလည်းရှိနေပါဗျ။ညီငါနေတုန်းကငင်းချင်းချင်းဆန္ဒပြနေရသူတွေကိုလုံခြုံရေးအနာမဏီကအပြင်းထန်ရိုက်နှက်ဖန်စီဖြိုခွဲခံရခြင်းမှာဖန်စီခံရတဲ့ဒင်းနောက်နှုတ်ပါဝင်ចောင်းသားចောင်းသူ9ဦးစုစုပေါင်း9ဦးပြန်လွတ်ပြေးတဲ့အကြောင်းမြန်မာစိုးရပြည်ချိုင်းဝန်ကြီးဌာနကတင်းထုတ်ပြန်ခဲ့တာပါ
မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Boncalio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.